တရုတ်နိုင်ငံနိုင်ငံမှာစီးပွားရေးချက်တမ်းမှုတွေလက်နဲ့ရှိခံစားနေရတဲ့အတွက်လူလူကြားမကျေနပ်မှုတွေကြီးထွားနေကြမှာပဲ။စနေနေ့ကကိုလံဘိုမြို့တော်မှာရှိတဲ့သမရအိမ်တော်ကိုထောင်နဲ့ချီတဲ့ဆန္ဒပြသူတွေဝင်ရောက်စီးနှင်းခဲ့ကြတယ်လို့ဝန်ကြီးချုပ်အိမ်ကလည်းမီးရှို့ခဲ့ကြပြီးတဲ့နောက်သမရကယာရုကနေထွက်ပေးဖို့အတွက်လက်ခံလိုက်ပါတယ်။ပါတီခေါင်းဆောင်နဲ့စီးဝေးဆုံးဖြတ်ချက်ကိုသမရဂိုတာဘာယာရာဂျပတ်စကာကလက်ခံခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌကစနေနေ့နှောင်းပိုင်းမှာနိုင်ငံတော်ကိုရုပ်မြင်သံကြားကနေပြောကြားခဲ့ပါတယ်။
දෙදින පක්ෂනායකයන්ගේ රැසීමෙන් අනතුරුව ගත් එකඟතාවයේ අනුව මා විසින්
එම අනාලෝපයමු චොචොමමෝ ဖြစ်စေဖို့အတွက်ဇူလိုင်23ရက်နေ့ယာရုကထွက်ပြေးမဲ့အကြောင်းတိုင်းပြည်ကိုအသိပေးဖို့ကျွန်တော်ကိုပြောခဲ့တယ်လို့လွှတ်တော်ဥက္ကဋ္ဌမဟင်္ဒရာယာပါအဘေဝါဒနာကပြောတော်တာပါသမရယာရုကနေထွက်ပြေးဖို့လက်ခံလိုက်တဲ့အတွက်တိုင်းပြည်မှာမတည်မငြိမ်ဖြစ်အောင်ဆက်ပြီးမလုပ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်ဆန္ဒပြသူတွေစီးနှင်းမှုမတိုင်ခင်မှာသမရရာဂျပတ်စကာကိုဘေလိုရာဟိဝက်နေရာတနေရာကိုစစ်တပ်ကပို့ဆောင်ပေးခဲ့တာဖြစ်ပါတယ်။သူဟာနိုင်ငံစီးပွားရေးအကြီးအကျယ်ထိခိုက်နေတဲ့အတွက်အကြီးအကျယ်အပြစ်တင်ခံနေရတယ်လို့နှုတ်ထွက်ပေးဖို့လူလူရဲ့ဖိအားပေးမှုပေါင်းများစွာကိုလာပေါင်းများစွာခံနေရတာလည်းဖြစ်ပါတယ်။ပါတီဆောင်ပါဝင်တဲ့အစိုးရတက်ဖွဲ့ဖို့အတွက်နှုတ်ထွက်ပေးမယ်လို့ဝန်ကြီးချုပ်ကကန့်နှန့်ခဲ့ပြီးတဲ့နောက်မှာအခုနောက်ဆုံးသမ္မတလည်းထုတ်ဖို့အတွက်ကြေညာခဲ့တာဖြစ်ပါတယ်။